တော်ရရှင်များရှင် NLD ရသားစိုးရလက်ထက်မှာနိုင်ငံရေးကျင်းသားဥယျာဉ်ပိုတိုးလာသလိုဒီမိုကရေစီရဲ့အခြေခံဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုဆန္ဒပြသူတွေဖမ်းဆီးထောင်ချခံနေရတဲ့လူခွေချိုးဖောက်ခံနေရတာစိုးရိမ်စရာအနေအထားဖြစ်နေပါတယ်လို့နိုင်ငံရေးကျင်းသားရေးလှုပ်ရှားနေတဲ့အဖွဲ့တွေကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲရလဒ်အရာဆက်ပြီးတော့တာဝန်ယူမဲ့နောက်အစိုးရတပ်တန်းမှာအကြောင်းမျိုးမျိုးကြောင့်ထောင်ချခံနေရတဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအကျဉ်းတော်ဥပဒေထွက်ပေါ်လာရေးအပါအဝင်အကျဉ်းသားတွေရဲ့လူခွင့်ရေးတွေကိုစနစ်တကျဂိုင်တွဲဖြည့်ဆင်းပေးပါလို့ NND အစိုးရကိုတိုက်တွန်းချပါတယ်။နိုင်ငံရေးကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPPB ရဲ့တွဲဖက်အတွင်းမှုဥပိုလ်ကြီးကိုကျမစုမွန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့မြမဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးထားပါတယ်ရှင်။ပါဥပိုလ်ကြီးရဲ့အဓိကမေးချင်တာကတော့တက်မတော်ကနေပြီးတရားစွဲဆိုခံရတဲ့ဒီတက်ထဲကအမျိုးသမီးလေးတယောက်ကိုလည်းနိုင်ငံရေးကျင်းသားဖြစ်သတ်မှတ်လိုက်တယ်လို့သိရပါတယ်ဆိုတဲ့အခါကျတော့လက်ရှိမြန်မာနိုင်ငံမှာဒီနိုင်ငံရေးကျင်းသားဥယေကဘလောက်ရှိနေပြီလဲထောင်ထဲမှာအကျဉ်းချခံနေရတာရောလက်ရှိတရားရင်ဆိုင်နေရတဲ့အနေအထားပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါရှင့
်လက်ရှိကျွန်တော်တို့ဒီဘောနိုင်ငံပေါ့နိုင်ငံအကျဉ်းသားဥယေတို့ကတစ်ခါတည်းတိုးရတယ်လို့ကျွန်တော်တို့သတ်မှတ်လို့ရပါတယ်အားလုံးပေါ့လာရရှိတဲ့၄ရက်ရှိပါတယ်အဲ့ဒီထဲမှာထောင်ချပြီးကြနိုင်ငံရေးကျင်းသားက36ရောက်ရှိတယ်ထောင်ထဲကနေပြီးအမှုရင်ဆက်နေရတာက193ရောက်ရှိပါတယ်ပြီးတော့ဒီအမောက်ကံရပြီးတော့အပြင်ကနေအမှုရင်ဆက်နေရတာက358ရောက်ရှိပါတယ်အလုံးပေါင်းလိုက်584ရောက်ဒီနိုင်ငံရေးကျင်းသားဆက်မှတ်တယ်ဆိုလို့ရှိရင်အကြီးအကဲဒီမိုကရေစီရဲ့ဒီအခွင့်အရေးနောက်တိုင်းသားတည်နေတဲ့ရေးအတွက်စောင့်ဆိုတဲ့သူတွေစက်ကောပုံတဲ့သူတွေအဲ့ဒီအတွက်ကိုဒီလိုပြီးတော့ပြောဆိုလို့သိဆောင်ရတယ်ဆိုလို့ရှိရင်ဒီနေရာအဖြစ်နိုင်ငံရေးကျင်းသားလို့ဆက်ပါပါအဲ့လိုပဲဒီချက်သေးကဒေသကြီးတွေကိုတက်မီတာစုရဲ့မီတာစုမှာတက်ရောက်ပေါ့နော်ဒီဆိုလို့ရှိရင်သူ့ရဲ့ဘက်လက်ဆော်ပြောဆိုခွင့်ယုံကြည်ခွင့်အဲ့ဒါကိုထုတ်ပေါ်ပြောဆိုရတဲ့အစမ်းချတဲ့ဆိုတာကဘယ်လိုမှမဖြစ်တဲ့ဘူးပေါ့နော်ဒါကဒီမိုကရေစီရဲ့အခြေခံရှင်းပြနေဖြစ်တယ်နောက်လူ့ခွင့်ရေးအခြေခံရှင်းပြခြင်းတွေရှိတယ်အဲ့ဒီဒီမိုကရေစီတွေကိုလိုက်နာရင်းနဲ့ရှင်းသုံးရင်းနဲ့စမ်းသပ်ထုတ်ပြန်ရတယ်ဆိုတော့ကျွန်တော်တို့ကနိုင်ငံရေးကျင်းသားလို့သတ်မှတ်ရခြင်းဖြစ်ပါတယ
်ဟုတ်ကဲ့အခုကဒီလက်ရှိဒီပြည်သူလူထုကနေရွေးချယ်တင်မြှောက်ထားတဲ့ NLD ဆိုရကအခုဆိုရင်လဲရွေးကောက်ပွဲရလဒ်တွေအရာနောက်ထပ်တက်တန်းတစ်ခုအဖြစ်နဲ့ဆက်ပြီးအုပ်ချုပ်မဲ့အခြေအနေမှာအခုလက်ရှိဒီလိုမျိုးနိုင်ငံရေးကျင်းသားတွေလက်ရှိရှိနေသေးတဲ့အနေအထားပေါ်မှာပေါ့နော်ဥပိုလ်ကြီးတို့ဒီနိုင်ငံရေးကျင်းသားတွေလူမြောက်ရေးနဲ့နိုင်ငံရေးကျင်းသားရေးလှုပ်ရှားတဲ့သူတွေအနေနဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုဒီနိုင်ငံရေးကျင်းသားတွေရှိနေသေးတဲ့အနေအထားပေါ်မှာဘာများပေါ့နော်ပြောချင်တာဒီတောင်းဆိုချင်တာများရှိပါလဲရှင့
်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကြောက်ကြပြီးတော့ရှိပါတယ်နိုင်ငံရေးကျင်းသားတယောက်ဖြစ်နေတော့မှအများကြီးဖြစ်နေပါတို့ဒီစကားတွေကတော့သူလည်းပြောခဲ့တာဖြစ်တဲ့အတွက်ဒီကိုယ်ရဲ့လက်ဒီပုံမှာအမှတ်ရနိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်တယ်။အဲလိုပဲသူ့အနေနဲ့ဒီနိုင်ငံရေးအကျဉ်းသားကိစ္စကိုဒီလာမယ့်တက်တန်းထဲမှာတစုံတရာခိုင်ကျဖြေရှင်းမယ်လို့ကျွန်တော်တို့မျှော်လင့်တယ်။အဓိကတော့ကျွန်တော်တို့နိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်ပြည့်ရရှိဖို့လိုပါတယ်။အဲတော့နိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်ပြည့်ရမရှိလို့ရှိရင်နိုင်ငံရေးအကျဉ်းသားနဲ့ပတ်သက်ပြီးတော့အစိုးရနဲ့အစိုးရမဟုတ်တဲ့ရပ်တော့ဖွင့်ပြီးနေတဲ့ကြားထဲမှာအငင်းပွားဝယ်ရအများကြီးဖြစ်နေပါတယ်။ဒါကြောင့်ဥပဒေအရကိုယ်တို့ဒါရဲနိုင်ငံရေးကျင်းသားအဖြစ်ဖွင့်နေတဲ့တခုရှိအောင်လုပ်ရပါလိမ့်မယ်သတ်မှတ်ပြတာ။နောက်ပြီးတဲ့အခါကျတော့နိုင်ငံရေးအကျဉ်းသားရှိတယ်ဆိုတာကိုလည်းအသိမှတ်ပြီးလက်ခံရတယ်။ပြီးခဲ့တဲ့နောက်နှစ်ပတ်တန်းထဲမှာ NLD အစိုးရကိုလည်းငါမနိုင်ငံမှာနိုင်ငံရေးအကျဉ်းသားရှိပါတယ်လို့အသိမှတ်ပြတာလည်းရှိတယ်။ဒါကြတော့အတော်လေးကိုစိတ်ကြပေါ်ရအောင်ပါပဲ။ဒါကတော့မရှိဘူးလို့ငြင်းဆန်နေတဲ့သူကအစီအရာကိုမျက်စိကြည့်ရဖြစ်ပါတယ်။ရှိရကိုအသိမှတ်ပြတဲ့အခါကျတော့မှဒီရှိတဲ့ပြဿနာကိုဘယ်လိုတော့ဖြေရှင်းလဲဆိုတော့သိပါပါရှိတာကိုမရှိဘူးလို့ကြီးစံနေတယ်ဆိုလို့ရှိရင်ပြဿနာကပိုပြီးကြီးပွားလာဖို့အတွက်တန်းဖြစ်နေတယ်ဆိုလို့ဖြစ်ပါလေ။အဲ့ဒီတော့လေကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားအရေတို့ကအခုတင်ပြောကြသွားတယ်မရှိဘဲနဲ့အသေးသေးတိုးရတာမျိုးရှိပါတယ်။နောက်တစ်ခုကနိုင်ငံရေးအကျဉ်းသားပြဿနာကိုဖြေရှင်းနေတယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားဖြစ်နေတဲ့ပြဿနာတွေဘာတွေကနိုင်ငံရေးအကျဉ်းသားအဖြစ်အခြေချက်တွေကိုတွန်းလာစေရလဲပေါ့။ဒါတွေကိုကျွန်တော်တို့ကဟိုစနစ်တကျအခိုင်အကျဉ်းဖြေရှင်းဖို့လိုတယ်ဆို။နောက်ပြည်ရင်ကြောင်းရေးတွေအများကြီးလုပ်ဖို့လိုပါတယ်။
ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံမှာအခုလိုမျိုးတိုးပွားလာတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ပါပြောင်ရေးနောက်တစ်ခုကဒီနိုင်ငံရေးအကျဉ်းသားပြဿနာတွေကိုပြည်လဲအောင်ဖြေရှင်းနိုင်မှုဆိုရင်ဘလို့အချက်တွေကိုဆောင်ရွက်တင်တယ်လို့ဥပိုလ်ကြီးအကြံပြုချင်တာရှိပါလဲရှင်
။ပြဿနာချက်တွေကိုဖြေရှင်းတဲ့အခါမှာနံပါတ်1ကကျွန်တော်တို့ပြည်တွင်းစစ်ရေးဆွေးနွေးကိုလုပ်ဖို့လုပ်ရပါဘူး။ပြည်တွင်းစစ်ဒီကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားအရေးအတွက်ကိုတိုးပွားစေရမကလေဆက်ဒီကမှာနေကြတဲ့လူတွေရဲ့ ဒီပြည်ရေးအေးချမ်းရေးနဲ့သူတို့လုံးလုံးဆက်ကြဆိုနေတဲ့နိုင်ရေးအသက်ရှင်တဲ့နိုင်ငံဒါတွေကိုချင်းချောက်နေရရောက်ပါတယ်။နောက်တစ်ခုကလေယာဉ်ကြီးပြဿနာရှိပါတယ်။မြန်မာပြည်ဒေသတွေကလေယာဉ်ပိုင်ဆိုင်ကုန်စည်တွေလို့အပ်ပါတယ်။အဲ့တော့သူတို့လေယာဉ်ကြီးတွေကိုအကြောင်းမျိုးကြောင့်မတရားသိမ်းပိုက်ဆိုင်ရတဲ့ဆိုလို့ရှိရင်ဒီလေယာဉ်ကြီးတွေတရားရှိဖို့ကလေးပါရီကပြန်ပြီးတက်ဖို ုကအခြေခံလူ့အခွင့်အရေးတွေဖြစ်တဲ့လူ့ရက်ကပြောဆိုခွင့်လူ့ရက်ကစီရင်ခွင့်လူ့ရက်ကမိမိရဲ့ဆန္ဒကိုပေါ်ထုတ်ခွင့်ဒီလိုမျိုးလုံဆောင်နေရင်းနဲ့အဖန်ရှိခံရတဲ့ကိစ္စတွေကိုကျွန်တော်တို့ဟိုချက်တက်ဖို့လိုပါတယ်အဲ့လိုပဲအဲ့ဒီအရာတွေနဲ့ပတ်သက်တဲ့ဥပဒေတွေကိုပြင်ဆင်တောင်းလဲဖို့လိုပါတယ်ဥပမာဆိုလို့ရှိရင်ရင်းစုစည်းတဲ့ဥပဒေလိုမျိုးတော့ဒီ66ကာကြီးလိုမျိုးတော့ privacy law ပေါ့ဟိုပုံပုံရေးဆိုင်ရာကောက်ပုံဥပဒေလိုမျိုးအဲ့လိုပဲနိုင်ငံတော်သူ့ဝတ်ချက်အုပ်ကြီးအရှိတဲ့ဒီလိုမျိုးဥပဒေတွေကိုတစ်ခုချင်းစီကိုလည်းကျွန်တော်တို့ဟိုပြင်ဆင်ကြောင်းလဲပြီးတော့ပါတယ
်ဒီနိုင်ငံတော်လုံးမှာရှိတဲ့အကျဉ်းဆောင်တွေအကျဉ်းစခန်းတွေထဲမှာနိုင်ငံရေးအကျဉ်းသားတွေရှိနေတယ်အဲ့လိုမျိုးဖမ်းဆီးခံရတဲ့အနေအထားကဘလောက်ထိအခြေအနေကစိုးရိမ်စရာအနေအထားမှာရှိနေပါလဲရှင်အဲ့ဒီလူတွေအများဆုံးပြန်လွတ်ပေးဖို့ရောဒီတပ်ဆိုင်နဲ့ဒီဖမ်းဆီးတရားစွဲဆိုထောင်ချထားတဲ့တပ်မတော်အပအဝင်အစိုးရအဖွဲ့အစည်းတွေဘက်ကဘာတွေဆောင်ရွက်ပေးတဲ့နယ်လို့ AAPP အနေနဲ့ပြောနိုင်တာရှိမလဲရှင
်ဒီနောက်ပိုင်းမှာပေါ့နော်ဒီကျောင်းသက်တမကအဖွဲ့ဝင်တွေဖမ်းဆီးထောင်ချနေရရှိတယ်နောက်အခုရင်ဆိုင်နေရလည်းရှိပါတယ်ဆိုတော့ဟိုကျောင်းသားတွေကိုဖမ်းဆီးတာကအနာဂတ်ကိုပေါ့ထောင်ချပြစ်နေတာဖြစ်နေတာဖြစ်ပါတယ်အမဖမ်းတယ်ဆိုတော့တချို့အမှုတွေမှာတက်မတော်ကနေပြီးတော့ဟိုငါ့ငါကကြီးနေတဲ့တရားလေးလို့ဒီတရားဆော့တယ်။တရားရုံးမှတွေဆိုဒီပုံမှာအမိန့်ချတယ်။အမိန့်ချပြီးဆိုလို့ရှိရင်အစိုးရအနေနဲ့ကဂျန်နာကဖြတ်ချင်းမလို့ချင်းကအစိုးရကလုပ်ပိုင်ဖို့ရှိရပြီးဖြစ်ဖြစ်လာတယ်။ဆိုတော့ကျွန်တော်ဒါအစိုးရကဒီပုံမှာဖြတ်ပေးဖို့ဆိုတာမျိုးကိုဟိုဒီတရားစဉ်းစားပြီးတော့တိုင်ပင်ပြီးတော့တချို့လုပ်လို့ရတဲ့ကိစ္စတွေရှိပါတယ်။အဲ့တော့ကိုအစိုးရအနေနဲ့အများဆုံးအကောင်အထည်ဖော်ဖို့လိုပါတယ်။နောက်တစ်ခုကအကျဉ်းတော်ပြဿနာပေါ့။အကျဉ်းဆောင်ပြဿနာကိုကျွန်တော်တို့ကဒီအကျဉ်းဆောင်ပြဿနာသိကြားလို့ရင်းလို့မရဘူးအကျဉ်းဆောင်ပြဿနာဒီနိုင်ငံတော်ရဲ့လုပ်ငန်းကြီးနဲ့ဆက်ဆက်ပတ်သက်နေရယ်ဒီမိုကရေစီရဲ့လူ့ခွင့်ရေးအတွင်းဒီကြောင်းကြီးနဲ့ကျွန်တော်တို့တရုတ်ဆက်သက်နေရယ်ဆိုတာကိုလည်းဆက်သွင်းစဉ်းစားဖို့လိုတယ်မဟုတ်ဘဲနဲ့အကျဉ်းဆောင်ဒေသကသိကြားသိဆက်ရပြည့်လို့ဆက်စဉ်းစားနေလို့ဆိုလို့ရှိရင်တော့အကျဉ်းဆောင်ပြဿနာအပြည့်လုံးမှာမဟုတ်ဘူးဆိုတော့ဒါဝင်လည်းဒီအစိုးရနဲ့ဒီတရုတ်ကိုစုမှုရေးအဖွဲ့ကြီးတွေကအစီအစဉ်ပြုလို့လိုတယ်နောက်တစ်ခုကဒီအပြင်းဆောင်ကလည်းအခုဒီမှာပြည်ထောင်စုကြီးကလည်းအောက်ပါရှိတယ်။ဒါတော့ဒီဟာကလည်းမဖြစ်ဘူး။ကျွန်တော်တို့ဒါကနိုင်ငံရေးအရာနဲ့ပေါ်စီရပြည်ကြောင်းလေးရမယ်အဖြစ်တယ်။အပြင်းဆောင်ကြီးပြည်ထောင်စုကြီးကလည်းအောက်ပါရှိတယ်။အရင်တော့ကမြန်မာနိုင်ငံအပြင်းဆောင်ကြီးပြည်ထောင်စုကြီးကလည်းအောက်ပါရှိခဲ့တယ်။ဒါပေမဲ့ကျွန်တော်တို့ပြန်ဆိုးပြောနေပြီးဖောင်ကွက်ထက်ကနှစ်ခုနဲ့အာနာသိင်းနေဟိုတက်မလို့ဆိုရတာအာနာမပြောင်းနေတယ်။ဒီကကြတော့84ခုနဲ့နောက်ဆက်လက်ဖွဲ့စည်းပုံအခြေခံဥပဒေစပါ်ဒီစနစ်ကိုအခြေခံတဲ့ကိုယ်ဒီဘုံအခြေခံမျိုးပေါ်လာတယ်။အဲဒီဥပဒေကနေပြီးတော့တရားရုံးဝင်ကဏ္ဍကိုဖြတ်သိမ်းနေတာရှိတယ်။အခုအတင်ကိုယ်ပိုင်ကာလမှာကျွန်တော်တို့တရားရုံးဝင်ကဏ္ဍကိုပြန်လည်ထူထောင်ခဲ့။ထူထောင်ပြီးတဲ့အခါကျတော့အရှင်ဦးကြီးဌာနကိုတရားရုံးဝင်ကဏ္ဍတဲ့အောက်ကိုရှုပြောင်းပြီးတော့ကျွန်တော်တို့ထားတယ်။အဲ့တော့ပေါ့ကျွန်တော်တို့ဒီအချင်းထောင်နဲ့ပတ်သက်တဲ့စီရင်ကြောင်းလေးတွေတုံ့ပြန်ခါမှာပို့ပြီးလည်ကူမယ်၊ရန်တမ်းမယ်။အခုတော့အချင်းသားတွေကတည်ရန်အဆက်မခံဘဲနဲ့တကယ်ဟိုတဖြည်းဖြည်းချင်းနဲ့နှင်းပတ်ခံရတယ်ဖြစ်တယ်။တကယ်ဟိုလူတယောက်ရဲ့စံမော်ကြီးကတော့ချက်ဖြစ်တဲ့အဲ့ကောင်းချင်းမအေးရဆိုတဲ့ဟာမျိုးကနေ့တွေပေါ်ကဏ္ဍမြရတဲ့အခြေရှိရယ်။ကျွန်တော်တို့ဆေးဝါးကုသကံမှုတွေရတယ်။အင်တန်မှာနေပါလိမ့်ရလို့ရှိတယ်။ဒါတွေကိုစနစ်တကျပြည်ရှင်ကြောင်းနဲ့ကိုကျေးရအောင်
။ဟုတ်ကဲ့အဲ့တော့ဒီအချင်းထောင်နေရဲ့အခြေအနေဘက်ကိုတစ်ချက်လှည့်ခြင်းပါတယ်။အခုလက်ရှိကဒီကပ်ရောဂါ COVID-19 ကလည်းဒီကူးစက်ပြန့်နှံ့နေတယ်။ဆိုတော့ပြီးခဲ့တဲ့ဒီသတင်းပတ်တွေလတွေမှာပဲဒီအချင်းထောင်နေထဲမှာလည်း COVID-19 ကူးစက်မှုတွေရှိနေတယ်ဆိုပြီးတော့မှဒီလိုသတင်းတွေထွက်နေရလည်းရှိတယ်တကယ်ဖြစ်နေတဲ့ဥစ္စာတွေလည်းရှိတယ်ဆိုတော့တာဝန်ယူထားတဲ့ဝန်ကြီးဌာနရောနောက်ပြည်ထောင်စုအစိုးရဘက်ကရောဒီအချင်းစခန်းတွေရဲ့အနေအထားပုံမှာပြုပြင်ပြောင်းလဲဖို့နောက်ကျန်းမာရေးနဲ့ညီညွတ်တဲ့အခြေအနေတွေဖြစ်နိုင်အောင်ဖန်တီးပေးဖို့နောက်ဒီကူးစက်ရောဂါတွေမပြန့်ပွားအောင်လှုံ့ဆော်ပေးဖို့အတွက် AAPP အနေနဲ့ရောဘယ်လိုများအကြံပေးချင်တာတိုက်တွန်းချင်တာရှိပါလဲရှင
်အခုလည်းဒီကြည်ရေးဘက်ကရောဒီအချင်းစခန်းဌာနဘက်ကရောအစိုးရဘက်ကရောအချင်းထောင်နဲ့ပတ်သက်ပြီးတော့ဒီစုံတရာတော့သူတို့ဟိုကံကြယ်ဆောင်ရွက်နေတာမျိုးတွေကိုကျွန်တော်တို့တွေ့ရပါတယ်။ဆိုတော့အထူးသဖြင့်တော့ဒီကိုဗစ်ဖြစ်တာတဲ့ကာလမှာအချင်းသားအဖြစ်တွေကိုတိကျခွဲရတာတို့နောက်အထက်မှာဒီတို့ကြီးတိုက်တာတို့နောက်အစားအသောက်ကိုလည်းပိုကောင်းအောင်ကျင်းရတာတို့နောက်ဒီဟိုကိုဗစ်ကာကွယ်တဲ့ဒီသက်သေးရေတို့နောက်ဒီတခြားကာကွယ်ရေးတွေဖြန့်တာတို့ဒါတွေကိုလုပ်ဆောင်နေတယ်တော့ကျွန်တော်တို့ကြားသိရပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့စိတ်အခြေအနေကဒီလိုကအရင်ဖြစ်ဖြစ် ဒီကနေ့ကျွန်တော်တို့ဒီနေ့ရှင်းချတဲ့ဆိုတော့ဒီသမ္မာဆုံးတဲ့ပုံလေးဒီတော့ကျွန်တော်ယုံကြည်ထင်တာကဆက်မှတ်တာတွေဒီနေ့ပြင်ချနေတယ်အရင်ထောင်တယ်မှာဘယ်လိုမှဟိုရက်တွေ့ရှင်းတုံးနိုင်တယ်အနေအထားမရှိဘူးအဲ့လိုရှိဖို့တော့ကျွန်တော်တို့ဘယ်မှာလဲကြိုးတာဒီကနေ့ကမှာဆက်တဲ့ကမှာလေကျွန်တော်တို့ကစနစ်ကစီးပွားပြီးတဲ့လို့ရဟုတ်ကြောက်ပါဆိုစနစ်ကစီးပွားနေတဲ့အတွက်မယ်လို ါတယ်။ဒါကြောင့်ဥပဒေပြင်ပြောင်းလဲမှုတွေလည်းကျွန်တော်တို့ကလုပ်ရမှာပါ။အချင်းတော်ဥပဒေကကျွန်တော်တို့တကယ်ကိုဖိနှိပ်ကြနေတဲ့ဥပဒေဖြစ်တယ်။ဖြစ်တဲ့အတွက်ဒီအချင်းတော်ဥပဒေကိုဖိနှိပ်ပြောင်းပြီးတော့ကျွန်တော်တို့ပြည်ပြင်လုပ်ရမှာပါ။
အဲ့တော့နောက်ဆုံးအနေနဲ့ပေါ့နော်အခုဒီ2020ရွေးကောက်ပွဲကနေပြီးတော့ဒီဆက်ပြီးတော့ဒီတာဝန်ယူမဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုဒီနိုင်ငံရေးအကျဉ်းသားတွေအပါအဝင်နိုင်ငံမှာဒီလိုလက်ရှိဒီပြစ်မှုပြစ်ဒဏ်မျိုးမျိုးနဲ့ဒီထောင်ကျအကျဉ်းကျခံနေရတဲ့အကျဉ်းသားတွေရဲ့အရေးပေါ့နော်ဒီသတင်းစကားပါခြင်းနဲ့ဆိုလို့ရှိရင်ဥပိုလ်ကြီးအဓိကပါတိုက်တွန်းချင်တာရှိပါလဲရှင
်။ဟောကျွန်တော်တို့ဒီ2020ရွေးကောက်ပွဲမှာစီစီရဲကအမျိုးသားညီညွတ်ရေးအဖွဲ့ချုပ်ကိုပြန်ပြီးတော့ရွေးချယ်ခဲ့တယ်ဗျ။အဲ့တော့ဒီလိုရွေးချယ်မှုကိုကျွန်တော်တို့အခုမသိလေအဲ့လိုပဲဒီလိုရွေးချယ်တဲ့အစိုးရဖွဲ့တွေနဲ့ဒီလိုလူချင်းရဲ့လုံခြုံမှုဒီလိုလူချင်းကတန်းတူညီမျှမှုရဖို့အတွက်ဥပဒေတူညီကြောင်းလဲရမှာတွေတော့ institution နဲ့ changes ပေါ့နော် institution နဲ့တူညီကြောင်းလဲရမှာတွေအဲ့ဒါတွေကိုတော့ကျွန်တော်တို့အစိုးရအနေနဲ့လုံခြုံနိုင်တယ်လို့ကျွန်တော်ပြောနေတယ်အဲ့လိုပဲဒီရဲ့ဥပဒေတွေကိုအများပြည်သူသိအောင်လေဒီကြေရကျွန်တော်တို့စူးစမ်းပြီးလုံခြုံနေပါတယ်အဲ့ဒီလုံခြုံတဲ့ကောင်ကအစိုးရပြည်ထောင်စုကတော့လုံဆောင်တယ်မဟုတ်ဘူးဒါပေမဲ့ကျွန်တော်တို့အရေးပေါ်အစိုးရကြီးတွေကသူပေါ်ဆောင်ရပြီးတော့ဒီလိုမျိုးဒီအများပြည်သူသိသိသိကြတဲ့သူတို့ရဲ့အခွင့်အရေးတွေတွေးရတာဝင်နေကိုအများပြည်သူသိအောင်ကျွန်တော်တို့လုပ်ကြရမှာပေါ့။နောက်ဒီရက်ခါကျတော့အများပြည်သူအတွက်တကယ်လို့သူတို့ရဲ့လက်နက်ပုံကိုစိုင်းတန်းနိုင်မဲ့ကျန်းမာရေးကိုပုံခိုင်ခိုင်မာမာနဲ့ပြည်ပြည့်ပြည့်ပြည့်ဆောက်ပေးဖို့လေအစိုးရဘက်ကလိုအပ်ပါလိမ့်မယ်။ဒါတော့မှအစိုးရကနေပြီးလူ့ခွင့်ရေးကိုကာကွယ်တဲ့လူ့ခွင့်ရေးကိုဖြည့်ဆည်းပေးတဲ့အစိုးရပြည်ရဲ့ဖြစ်အောင်ကျွန်တော်တို့ why ပြီးတော့ပုံပေါ်ကြဖို့ပုံပေါ်ကြဖို့ ਨੇ အစိုးရကိုယ်တိုင်ကလည်းဒီပုံမှာဥဆောင်ပြီးတော့ဥဆောင်ပေးဖို့လိုအပ်ပါလေလို့ဟိုတည်ကြည့်နေပါ